စ်ခန့်ပြည်နယ်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှတင်သွင်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလက်မခံနိုင်ကြောင်းမြန်မာအစိုးရကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံအပေါ်ဖိအားပေးမဲ့အစီအစဉ်တွေဖြစ်တဲ့အတွက်လက်မခံနိုင်တဲ့အကြောင်းကုလသမဂ္ဂဆရာမြန်မာတပ်အမတ်ကြီးကပြောဆိုလိုက်တာပါ။အပြည့်အစုံကိုတော့ဆက်သွယ်ဆုံးဖြတ်ထားတဲ့မဆုမုံကပြောပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးအချိန်အတိအကျသတ်မှတ်ဖို့အပါအဝင်ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့ဖိအားပေးဖို့ရည်ရွယ်ထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုတော့ဗြိတိန်နိုင်ငံကဦးဆောင်ပြီးတော့လုံခြုံရေးကောင်စီမှတင်သွင်းထားတာပါ။ဒါပေမဲ့လည်းဒီလိုဖိအားတွေဟာလက်တွေ့ပြဿနာကိုဖြေရှင်းရမှာအကျိုးမရှိနိုင်တဲ့အတွက်လက်မခံနိုင်တဲ့အကြောင်းကုလသမဂ္ဂဆရာမြန်မာတန်မကြီးဦးဟောက်ထိုးစွန်းကပြောဆိုလိုက်တာပါ။ဟ
ိုလုံခြုံရေးကောင်စီကနေပြီးတော့ဆုံးဖြတ်ချက်တွေချမယ်ဟုတ်လား။ဒီနေ့မပြီးရင်ဟုတ်လားဟိုဤဝကိတရဟိုသူတို့စဉ်းစားမယ်ဘာညာဆိုတော့ဟာနဲ့လုံနေတဲ့ဟာတော့နိုင်ငံရေးရဖိအားပေးတဲ့သဘောတည်းပဲလေဒါဘလို့မှအကျိုးမပြုနိုင်ဘူးကျွန်တော်တို့နေတဲ့ဟလာဟိုဆောင်ရွက်နေတဲ့ဖြစ်စဉ်တွေလည်းပဲဘလို့မှအကျိုးမပြုနိုင်တဲ့အပြင်စိုးကြိုးပဲဖြစ်စီမှာပဲဆိုတော့ကျွန်တော်တို့ကဘလို့မှလက်မခံပါဘူးဒီဟာကိုလေ
လုံလုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းမှာတော့ဒုက္ခသည်တွေပြန်လည်လက်ခံရေးကုလသမဂ္ဂအေဂျင်စီတွေနဲ့နားလည်မှုစာချုပ်လွှာရေးထိုးထားတာတွေနောက်ကွယ်လွန်သူကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့တွေကိုလည်းတိုက်တွန်းထားတာပါတမ်မကြီးဦးဟောက်တို့ဆွမ်းကတော့မြမဆိုးရအနေနဲ့ရခိုင်ပြည်နယ်အကြက်တဲဖြစ်ရှင်းနိုင်ရေးတပ်ဆိုင်ရာနိုင်ငံတွေနိုင်ငံတကာအတိုက်ဝိုင်းနေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြောပါတယ
်ကျွန်တော်တို့ကဒေသအတွင်းမှာရောနိုင်ငံချင်းရောကျွန်တော်လုပ်နေတာရှိတယ်တပ်ဆိုင်လည်းပဲ UNDP UNHCR နဲ့လည်းကျွန်တော် MOU ထုတ်ပြီးလုပ်နေတာလေဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ပြန်လည်လက်ခံကိစ္စကျွန်တော်လုပ်နေတာပဲเนาะကျွန်တော်ကနေပြီးတော့အတတ်နိုင်ဆုံးအကောင်းဆုံးဖြစ်အောင်စိတ်ချလုံလုံနဲ့အနေထားဖြစ်အောင်ကျွန်တော်တစ်ဖြည်းချင်းတစ်ဆင့်ချင်းကျွန်တော်လုပ်နေတယ်နောက်တစ်ခုကလည်းပဲဟာလာကျွန်တော်တို့ဒီအရေးကြီးဘုကိစ္စဘာညာဆိုတာလည်းပဲဟိုလူခွင့်ရေးကိစ္စဖောက်ဖြစ်လို့ကျူးလွန်နေဆိုရင်ကျွန်တော်အရေးယူမယ်ဆိုတာလူကြီးတွေကလည်းပြောထားတယ်တက်မတော်ပိုင်းဆိုင်ရာဟိုလူကြီးတွေကလည်းပြောထားတယ်နိုင်ငံတော်ပိုင်းကလည်းပြောထားတယ်အဲ့ဒါကြောင့်လေကျွန်တော်တို့ကအခု ICU ကြီးဖွဲ့ပြီးတော့ဟာလာလွတ်လပ်တဲ့ဟိုဟာပေါ့နော်ဟိုဆိုရှယ်ကော်မရှင်ဖွဲ့ပြီးတော့ကျွန်တော်လုပ်နေတယ်ဟိုမနေ့တနေ့ကပဲ7နှစ်ရပဲစင်ညာချက်ထောက်တာလေဟိုအားလုံးလည်းပြီးတဲ့အချိန်ပဲဟာလာစက်တွေထောက်ထားဟိုပြေးကြပါဟာလာဟိုဘယ်လိုပဲဖြစ်ဖြစ်ပြေးလို့ရတယ်အဲ့တော့အားလုံးလည်းပဲသူသိမြင်ကျွန်တော်လုပ်မယ်အင်တာဗျူးလုပ်မယ်အချက်လက်ဟာလာပေါ်ပို့တီးပြီးတော့ကျွန်တော်တို့ကသူတို့အနေနဲ့စုံစမ်းစစ်ဆေးကိစ္စတွေသူတို့လုပ်မယ်ဆိုတော့လည်းပြောထားပြီးပြီ
မြန်မာပြည်အရေးဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ပြီးခဲ့တဲ့လတွေကလုံခြုံရေးကောင်စီဝင်15နိုင်ငံသားမှာတော့သဘောထားကွဲပြားနေစေဖြစ်ပါတယ်။လက်တလုံးမှာဆုံးဖြတ်ချက်ကိုတရုတ်နိုင်ငံကထောက်ခံမှုပေးမထားသလိုကုလသမဂ္ဂဆိုင်ရာရုရှားတန်မတ်ကြီးကလည်းလက်မခံကြောင်းရိုက်တာသတင်းဌာနကိုပြောဆိုထားတာပါ။မြန်မာတန်မတ်ကြီးဦးဟောက်ထိုးဆန်းကတော့မြန်မာနိုင်ငံအနေနဲ့လုံခြုံရေးကောင်စီဝင်တနိုင်ငံချင်းစီချင်းကပ်ဆွေးနွေးနေပါတယ်လို့ပြောပါတယ
်။ကျွန်တော်တို့ကဒီမှာဒီလုံခြုံရေးကောင်စီဖော်ဝင်တဲ့ဦးချင်းကိုကျွန်တော်လိုက်ပြီးတော့တွေ့ပြီးတော့လည်းကျွန်တော်ရက်တီတဲ့ကိုကျွန်တော်ရှင်းပြနေပါတယ်ပြောနေပါတယ်အားလုံးလေပြောနေတယ်ကျွန်တော်ဒီဟာတက်မခနိုင်ဘူးကျွန်တော်တို့ပူပေါင်းဆောင်ရွက်နေတယ်အဲပူပေါင်းဆောင်ရွက်မှုကိုပဲကျွန်တော်တို့ကအတူသဘောနဲ့ပူပေါင်းဆောင်ရွက်တာကိုပဲကျွန်တော်ကလူချင်းနေနော်ဒီကျွန်တော်အဲ့ဒီကျွန်တော်တို့လက်မခံနိုင်တဲ့အကြောင်းကိုတော့ကျွန်တော်အကုန်လုံးပြောထားပါတယ်သူတို့ UK ကိုလည်းပြောထားတယ်နောက်သူတို့ကျွန်တော်တို့ဟိုပါပေါ့နော်အမေရိကန်နိုင်ငံတွေလည်းအကုန်ပြောထားတယ်ဆိုတော့သူတို့အဲတော့ဒါကတော့သူဥဆောင်ပြီးလုပ်နေတဲ့ UK နဲ့သူတို့ကတော့နိုင်ငံတချို့ပေါ့ဗျာအနောက်နိုင်ငံတချို့ပေါ့အဲသူတို့တွေကဥဆောင်ပြီးတော့အဓိကလုပ်နေတာပေါ့သို့တော့နိုင်ငံအားလုံးကတော့သဘောတူတာတော့မဟုတ်ပါဘူးဒါတော့ဒီသားပဲသဘောတူတဲ့နိုင်ငံတွေလည်းအများကြီးရှိတယ်ဆိုတော့ညာတော့သူတို့ဘယ်လိုဆက်သွားမယ်ဆိုတော့ကျွန်တော်မသိဘူးသို့တော့ကျွန်တော်ဘက်ကတော့လက်မခံနိုင်ဘူးဆိုတော့ကျွန်တော်ကကောင်စီဝင်တွေလည်းအတိအသေးကျွန်တော်ပြောကြားထားရှိပါတယ
်ဆုံးဖြတ်ချက်မူကြမ်းကိုတော့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအနေနဲ့6နိုင်ငံရဲ့ထောက်ခံမဲ့ရရှိဖို့လိုအပ်တယ်လို့တရုတ်ရုရှားတို့လိုအများနဲ့အဖွဲ့ဝင်နိုင်ငံတွေဘက်ကဗီရိုအာဏာမသုံးမှသာအတည်ပြုနိုင်ပါပါပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကနေရိုဟင်ညာမွတ်စလင်တွေပေါ်လူ့ခွေချိုးဖောက်မှုတွေဆူဆူဝါးဝါးကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကစွပ်စွဲထားတာပါရိုဟင်ညာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတကာကစွပ်စွဲနေတဲ့အစ်အထီလူ့ခွေချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပါတယ်ရှင်